မနေ့ကဘုန်းကြီးများဝန်ခံချက်လေးတစ်ခုပေးသွားပါတော့ဒီဒိဋ္ဌိတရားကိုမြတ်စွာဘုရားကိုယ်တိုင်ပထမဆုံးအတူချုပ်ပြီးတော့ရှုမှတ်ဖို့ရှုမှတ်တဲ့အခါမှာလိုအပ်တဲ့အားတွေရှိရမယ်ဆိုတော့လိုအပ်တဲ့အားတွေထည့်သွင်းပြီးတော့မှတ်ဖို့ဒီလိုလိုအပ်တဲ့အားတွေပြည့်စုံတဲ့အတွက်လင်းကြီးအချိုးလေးတွေပြလို့ကာဏုပသရာစသည်မြေပုံလေးတွေပေါ့လေအနည်းပါဠိလေးရွတ်ပြသွားပါမယ်စာပိုင်းတဲ့ခုကမြတ်စွာဘုရားကပြည့်စုံတဲ့တရားရဲ့အချိုးကိုစိတ်တိုင်ရှင်းမှုကအစပေါ့လေခုနှစ်မျိုးချုပ်ပြီးတော့ပြသွားပါတယ်အခုရှုမှတ်နေတဲ့တည်ကြတဲ့လမ်းကြောင်းဟာတဲ့ဤကယနောယံဘိခုယမခောဆိုတော့တည်ကြတဲ့လမ်းကြောင်းဟာစိတ်အညီချေကိဝိစီကျမှုကအစအကျိုးခုနှစ်မျိုးရဖို့ပါပဲ။အဲဒီအကျိုးခုနှစ်မျိုးရဖို့ရအတွက်ဥရှောက်တဲ့လမ်းကြောင်းဟာတည်ကြတယ်တဲ့ဆိုရတယ်။ဒီလမ်းကြောင်းဟာဆိုလို့ရှိရင်ယတိတံစတ္တရစတိပဋ္ဌာနာ။ဒီလမ်းကြောင်းဟာဆိုလို့ရှိရင်အခုပြောမဲ့ကာနိဝသနာစတိပဋ္ဌာဝေနနိဝသနာစတိပဋ္ဌာစေတနုပ္ပစနာသတိပဋ္ဌာနဲ့ဓမ္မနုပ္ပစနာသတိပဋ္ဌာ၄ပါးတို့ပဲ။အဲ့ဒါမှာကောင်းစဉ်၄ပါးလေဥဒိသကောင်းစဉ်၄အကျိုးခုနှစ်မျိုးနဲ့ခြုံပြီးတော့ပြထားတယ်။ပြီးတော့ဧကယနောလို့လည်းပြထားတယ်။တေချာဖို့တေချာတဲ့လမ်းကြောင်းပါ။တခြားလမ်းကြောင်းဒီလမ်းကြောင်းအမှန်တေချာတဲ့လမ်းကြောင်းဆိုတာပါ။အမကညာပြေဟောတာအဲ့ဒီ၄မျိုးဆိုတာဘာတွေလဲဆိုတာဗောလေလုပ်ငန်းစီအတူချုပ်အားရဖြည့်ပြီးတော့မှတ်လို့လည်းငေးရတဲ့အကျိုးလေးတွေဗောစိတ်စင်ကြယ်မှုအကျိုးလေးတွေဗောလေအဲ့ဒါလေးဒီနေ့စာရင်းနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ကတမိစတာတော့သတိပဋ္ဌာန၄မျိုးဆိုတာဘာတွေတုံးနဲ့အာယုဏ်ထဲမှာဆွဲမြဲကြည်ပြီးတော့အမှတ်ရတဲ့သတိ၄မျိုးဆိုတာဘာတွေတုံးနဲ့သတိ၄ပါးဆိုတာဓာတိဓာတိပဲလို့ဖြည့်သွားရမှာပါပဲကာယ ानु ပဿနာသတိပဋ္ဌာနဝေဒနာ ानु ပဿနာသတိပဋ္ဌာနစာဒီပါလေဒီလိုပဲဖြေဖို့ပါပဲ။ဒါပေမဲ့မြတ်စွာဘုရားအဲ့ဒါမှာတစ်ချက်ခုနှစ်ချက်သုံးချက်ပြတ်တဲ့ဤနဲ့တစ်ခါချိန်တစ်ခိုင်ကြတဲ့ဤနဲ့တစ်ခါဆုလို့ချင်းဒီပြုတ်ပါတဲ့ဤနဲ့ပါလေ။လေးမျိုးလည်းပြပြီးသားဖြစ်သွားရမယ်။အဲ့ဒီတည်းကကာနုပတ်စီမှာအနုပသနာဆိုတာဘာလဲဆိုတဲ့သရုပ်တွေလည်းထုတ်ပြသွားတယ်။လင်းငင်းရတဲ့အကျိုးလေးတွေကိုလည်းပဲအာရပွဲကောင်းတော့အောင်ဖော်ပြသွားတယ်။သိချင်တဲ့ဆက်ကောင်းတာ။ကာနုပသနာအခံပြတာ။ကာယေကာနုပစီဝိဟရတိအတာပိစမ္ပချံသောစတိမှာဝိနည်းလောကိအဘိဇ္ဇာဒေါမနသာနာဒီစာအေစာကြောင့်စာပိုက်မှာလူရင်းကတော့ကာယီကာနုပစီဥဟရတိဒါလူရင်းမှာကာယမှာကာယလို့အဖမန်ထထရှုတဲ့အလေးရှိရရှိသူဖြစ်လေအနေရမယ်တနည်းအားဖြင့်လည်းပဲကာယပေါ်မှာကာယလို့စိစမပြပေါ်လေရှုမှနေသူဖြစ်နေလျက်ရှုမှလျက်နေသူနေရမယ်တဲ့အဲလိုဆိုပါတယ် ဒါတော့လူရင်မဲ့ဓမ္မဒါကာယ అనుపస్సీ ဝမှာကာယ అనుపస్సీ ကကာယဖြုတ်လိုက်ခဏဖြုတ်ထားလိုက်ကာယ అనుపస్సీ ရုပ်ကာယပေါ်မှာရုပ်အစုပေါ်မှာဖာမန်ထတ်တရှုလိရှိရဒါပါမဆုံးအတိတ်ပဲပေါ့ရှုလိရနေရနေရမယ်ဆိုတာကဒီဝိခရတိကသွားနေတော့ရနေတော့ထိုင်နေတော့အရာပေါ်လှဲနေတော့အရာပေါ်အကြီးစားကြီးတွေကိုယ်တို့ဆန်တို့ဆောင်းတို့ငယ်တို့ကြွားတို့လန်းတို့ကြတို့မြေတောင်ခတ်တာမြေလုတ်ပိတ်တာဖွင့်တာအစအကြီးစားကိုယ့်ရဲ့လှုပ်ရှားမှုရအလားစားကိုယ့်ရဲ့လှုပ်ရှားမှုရအသေးစားမြေတောင်ခတ်တာမြေလုတ်ပိတ်တာဖွင့်တာအစအသေးစားလှုပ်ရှားမှုရအကုန်လုံးကာယထဲမှာပါပါတယ်
In the term
kaya ga apau ma la asu yuddhiya ri de ma so lo chi ye pati abodhi so wa yo kho de achi kan daji li ba ha achin sha so ma pati vidha ga khe ma chan da ne pyo pyong chho yet de သာပထဝီပေါ့ကိုယ်ထဲမှာရှိနေတာအယိုးပေါ်စမ်းကြည့်လို့ရှိရင်မာကျော်တဲ့ဟာလေးစေဗနီဘာဒီစမ်းကြည့်လို့ရှိရင်အမွှေးတွေစမ်းကြည့်မာကျော်တဲ့သဘောတွေတွေ့ရတာအည်ပြားစမ်းကြည့်လို့ရှိရင်အည်စမ်းကြည့်လို့ရှိရင်ကြွဤချောညင်ညက်တွေ့တာပဲတော့သို့တော့အဲ့ဒီမာကျော်တဲ့သဘောနဲ့ကြွဤချောညင်တဲ့သဘောတွေဟာအမှုန်ဝါးလေးတွေပေါင်းဆက်တာအမှုံဝါးလေးတစ်ခုနဲ့စမ်းသပ်လို့မလွယ်ဘူးအဲ့ဒီအမှုံဝါးတွေဒီထိနိုင်တော့အောင်ဒါအမာပဲလို့သိနိုင်တော့ဒါပြွိအစ်စစ်ပဲဆိုတာသိနိုင်တော့အောင်အမှုံဝါးလေးတွေပေါင်းဆက်ထားတာအဲ့ဒါကိုပါဠိလိုကာယလို့ခေါ်ပါတယ်ထို့တူပဲဆူဆွတဲ့ရည်တွေလည်းပဲအမှုံလေးတွေမဟုတ်ဘူးအမှုံပေါင်းများစွာပေါင်းဆက်ထားတာခဲတဲ့သဘောတွေကလည်းပဲအခဲလေးတွေတစ်ခုနဲ့တစ်ခုပေါင်းဆက်ထားတာပူနွေးအေးပေါ့တဲ့သဘောတွေကလည်းပဲအမှုံမှွားလေးမဟုတ်ဘူးအဲ့ဒီအမှုံမှွားတွေပေါင်းဆက်ထားတာပူတာလည်းပဲပူတဲ့အမှုံမှွားတွေအေးတာလည်းအေးတဲ့အမှုံမှွားတွေနွေးတာလည်းပဲနွေးတဲ့အမှုံမှွားတွေအသေးစိတ်ကလေးတွေပေါင်းဆက်ထားပေါ့တာလည်းပဲပေါ့တဲ့သဘောတွေပေါင်းဆက်ထားတာတောင်တင်းလှူရှာရွေသွားတဲ့သဘောတွေကလည်းပဲမုံမွားမွားလှုပ်ရှားနေမဟုတ်တောက်လာနေမဟုတ်အဲ့ဒီတောက်လာနေအများကြီးပေါင်းဆက်နေမှဒါရီယာတောက်လာတင်လာလှုပ်တာပဲဆိုတာပြီးသားတယ်ဓမ္မအဲ့ဒါကိုပေါင်းဆက်ထားတဲ့သဘောကိုပါဠိလိုဓမ္မကာယလို့ခေါ်ပါတယ်ဓမ္မအဲ့ဒီကာယပေါ်မှာအဖမတတရှုရမယ်ရှုတယ်အလေးလို့ရမယ်တဲ့အလေးလို့ရမယ်ဆိုဘယ်လိုရှုရမလဲဆိုတော့ကာယလို့ရှုပေါ့ကာယကိုကာယပဲလို့ရှုရမှာပေါ့ကာယကိုဝေဒနာလို့သွားရှိလို့မရဘူးစိတ်လို့သွားရှိလို့မရဘူးဓမ္မလို့လည်းသွားရှိလို့မရဘူးကာယကာယပဲပေါ့ကြောက်ခဲရကြောက်ခဲပဲပေါ့ကြောက်ခဲလို့ပဲကြည့်ဒါမှဒီလိုကြည့်မြင်မှမှန်တော့ပဲရှုခဲလို့လို့ရှိရင်ရှုခဲပုံမှာရှုခဲလို့ဒီလိုရှုမြင်တဲ့အလေးရှိမှဒါမှအမှမြင်တဲ့သဘောဖြစ်နေတာပဲတော့ဒီတော့ဒုတိယကာယတစ်ခုကတော့တခြားဟာဒီနဲ့မရောထွေးရအောင်ပေါ့လေရှုမှတ်တဲ့ဤပြရရလေးရောက်ပါတယ်ရောရောထွေးလို့မရှိရအောင်လည်းပဲတတ်တန်လေးဖြစ်အောင်လည်းပဲဖြစ်လို့ရရောက်ပါတယ်ဒီတော့အားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်ကာယပေါ်မှာကာယလို့အဖာမှရှုတဲ့အလေးလို့အလေးထားလုပ်ပေးအဲ့ဒီအလေးထားလုပ်ရရနေရမယ်ဒါပါပဲအဲ့ဒီလောက်ပြောရုံနဲ့လုပ်ငန်းရှင်ကတော့ခိုးရှိရှိကဆိုလို့ရှိရင်တော့ဒီဘာသာတတ်တဲ့ပုဂ္ဂိုလ်တွေကလွယ်လွယ်နဲ့သဘောပေါက်ပြီမယ်လို့ဒီဘာသာမတတ်တဲ့ပုဂ္ဂိုလ်တွေကြတော့ဒီဘာသာကြွန့်ကျင်ပြီမယ်လို့ ဘောဟရမကြွားကျင်တဲ့ပုဂ္ဂိုလ်တွေကြတော့အထက်ကတည်းကဖွင့်ဆိုပြရပါတယ်။ခါရဆိုတာပါဆိုတာပါ။ပရိယဝတိသောဝါယောထိရှားတဲ့ယုတ်ကြီးတွေပါလေ။ကိုယ်ထဲမှာလည်းပဲပရမအမြင်နဲ့ပေါ့လေ။အပိဓမ္မာအမြင်နဲ့မာရာတွေပြောတာတွေချောတာတွေဘယ်ပေါ်နေပါလဲ။ယူစီတာတွေနာစီတဲ့ကချွေးထွက်တဲ့ကစသည်ပါလေ။ခဲတာတွေမခဲခဲတွေပြော့ခဲခဲတွေပူခဲခဲတွေအေးခဲခဲတွေတောက်ခဲခဲတွေတင်းခဲခဲတွေဆိုတာပါလေ။အခဲတွေအခဲအနေနဲ့လည်းတင်ချရမှာ။ပူတာနှွေးတာအေးတာပေါ်တာတွေဒါတွေတင်ချရတယ်။တောင်းတာတင်းတာလှုပ်တာတွေဒါတွေတင်ချရတယ်။အဲ့ဒါတွေကတော့အဘိဓမ္မာနိအယသူခေါ်လို့ရှိရင်လည်းပရမအခွန်နဲ့ခေါ်ရတာပဲတော့တုတ်တန်နိယတော့အဲ့ဒီသဘာဝတွေကိုစောက်ရှာပြီးတော့မှတ်ရလို့ရှိရင်သမာဓိတော်တော့လည်းမရနိုင်ဘူးအဲ့ဒါတွေကဘယ်မှာရှိနေသလဲဆိုတော့သက်ရှိလို့ရှိတဲ့ခါလည်းရှိနေဖုံးနေပြီးတဲ့ခါလည်းရှိနေကြွားလန့်ချမှုရတယ်ရှိကိုယ်စားလှုပ်ရှားမှုရာတွေမြတ်တော်ကတ္တာမြတ်လို့ပိတာဖွင့်တာအစဒါတွေအပြည့်ရှိတယ်သူတော်ဓာကြီးလေးပါးထဲမှာထင်ရှားဆုံးကတော့တောက်တင်းလှုပ်ရှားတဲ့ဝါရတ္တကတော့ထင်ရှားဆုံးပဲထင်ရှားဆုံးအဓိကဖြစ်တဲ့ဝါရတ္တကိုဥစားပေးပြီးတော့ယထာဘဂတဥပ္ပဆန္ဒဘီနိမေဆိုထင်ရှားတဲ့တိတာတဲ့ပေါ်လွယ်တဲ့အာယုံလိုက်ဝဒနာစာပြီးတော့လုံးသွင်းမှုရှိရမယ်ဆိုရက်ဆိုရစကားအရာပေါ်လေမှာအခုဖောင်းထိုက်ပြီးတော့မှတ်တဲ့အခါမှာနှာခေါင်းစိတ်ဆိုင်ပြီးတော့ဝင်လေထွက်လေသို့မဟုတ်ဝင်လေထွက်လေနဲ့စက်တဲ့ဝမ်းဘက်ကဖောင်းမှုပြင်မှုပြောတော့ဝင်နဲ့ထွက်တယ်ပေါ့ဖောင်းနဲ့ပြင်တယ်ပေါ့လမ်းလျှောက်မှတ်တဲ့အခါမှာခြေထောက်စိတ်ကပြီးတော့ကြွားလမ်းလျှောက်တာတွေပေါ့ရက်တာတွေလှဲ့တာတွေဒါတွေရောဝါရော့အဓိကရုပ်တွေထင်ရှားနေပါတယ်ကွာ။ထင်ရှားတဲ့ယုတ်တည်ရှိတဲ့အမှုရာတွေကိုသူဖြစ်တဲ့အတိုင်းလိုက်ပြီးတော့ရှုမှတ်ဖို့ဒါတွေဖော်ပြပါတယ်။အဲ့ဒီသဘာဝတွေကသူ့အတိုင်းပေါ်နေတာလည်းထင်ရှားပါတယ်ကွာ။မကူတွေကမာကျော်တဲ့တစ်ခုပေါ်လာလို့ရှိရင်မာကျော်မှုကအစုပေါင်းပဲ။သူ့ဘယ်လိုမှမလဲ။မာတယ်ပေါ့။ကြော်ရင်ညလာချောညတာကိုယ်ထဲမှာစမ်းသပ်ပြီလို့ရှိရင်ကြော်တယ်ပေါ့ချောတယ်ပေါ့ပူတာပေါ်လာလို့ရှိရင်ပူတဲ့ရုပ်ပုံမှာပူတယ်ပေါ့အေးတာပေါ်လာရှိအေးတယ်ပေါ့ပေါ်တာပေါ်လာရှိပေါ်တယ်ပေါ့ဟာပေါ့ဆူဆွတာပေါ်လို့ရှိရင်ဆူဆစ်တယ်ပေါ့ခဲတာပေါ်ရင်ခဲတယ်ပေါ့တောက်တာပေါ်တောက်တယ်တင်းတာပေါ်တင်းတယ်ဆိုတာပေါ့လေဒါလေးပေါ့အဲ့ဒါလိုအတီးတီးထင်ရှားပေါ်ရလေးကြီးကိုယ်ကိုယ်ပြပြထင်ရှားလာတဲ့အခါမှာအဲ့ဒါတွေကိုပေါ်တဲ့ရုပ်ကိုထင်ရှားတဲ့ရုပ်ကိုမှတ်ဖို့ညွှန်ကြတာပါအပေါင်းလိုက်ဒီရုပ်ကြီးတွေကိုဗုဒ္ဓဘောဒီသောဟာရောရုပ်တွေမှာဒါတွေပေါင်းနေတာပဲဆိုပြီးတော့ကာယကာယလို့ဒီလိုလုပ်လို့ရတာမဟုတ်ပါဘူးထင်အဲ့ဒီတွေကထင်ရှားရာတစ်ခုကိုဒီလိုပေါ်ရတာမရတာပါ တိုးတော်မှတ်စယောဂီပုဂ္ဂိုလ်မှာတော့ကိုယ်တည်းကတကယ်ရှိအဟုတ်ရှိနေတဲ့ယုတ်တရားတွေဟာပုံတန်တာနဲ့အချင်းရာကဖုံးဖိထားတော့ခုနတကယ်သဘာဝစိတ်တွေကမပေါ်ဘူး ပညာတွေကဖုံးထားတော့ပရမအစိတ်ကမပေါ်ဘူး ဒီတော့ပရမကြီးတက်တက်ဖြစ်ဖို့ရာအတွက်စိတ်ကပညာပေါ်မှာပဲအရောက်များနေတော့သူ့ကိုဖယ်ထုတ်ပြီးတော့ပရမသစ္စာတည်းတန်တမတ်လို့မရသေးတော့ပုံသဏ္ဍာန်ပညာပါတွေ့ပါရင်လည်းပါမယ်ဖောင်းနေပေနေကိုယ်ရဆက်နေဆိုတဲ့အချင်းရာပညာပါရင်လည်းပါမယ်ပါပါစေပေါ့ပရမအစတော့ဒီလိုလုပ်ရတာပါပဲဥပမာဖြင့်စာကူးတဲ့အစာဖြစ်ဖြစ်မစာကူးတဲ့အစာပဲဖြစ်ဖြစ်အလုံးခဲအရေးတွေပါစားချက်ရောက်သွားတဲ့အခါပေါ့လေ။မအခဲလေးဆိုလို့ရှိရင်ဒီခဲထဲမှာကြိုက်ချီမှမသိတာပဲ ဝါကြည့်လို့ချင်းအဲ့ဒီတရားအရသာတွေထွက်လာတာပဲထွက်တဲ့အရာသိတာပဲတော့ငိုရရအချိုးရသာရှိလို့ချင်းအချိုးရသာသိတော့တာပဲအချင်းရသာရှိလို့အချင်းရသာသိတော့တာပဲခါရရသာငိုရရှိနေလို့ချင်းခါရရသာထင်ရှားလာတာပဲချင်းနေရသာရှိနေလို့ချင်းချင်းနေရသာသိတော့တာပဲနော်ဟာဒီတော့မစားဘူးတဲ့အစားစားဘူးတာဖြစ်ပြီပဲလို့လည်းငင်းမစားဘူးသေးဘူးဆိုလို့ရှိရင်ဒီအရသာမသိဘူးအရင်လဲထုံနေလကောက်မယ်တောက်ကြည့်ရေထဲမှာရှိတဲ့အရသာသိလာတာပဲနော်သို့သောဝါတာတော့အတုံးခဲရေရေတောက်တာပဲဟွန်းတကယ်စဉ်းစားကြည့်လို့ရှိရင်တကယ်စူးစိုက်ကြည့်လို့ရှိရင်ဒီတဲမှာဒီအတုံးခဲတွေကမှအရင်ထဲမှာပွားနေတဲ့အရသာသိသိဖို့ပို့အရေးကြီးတယ်အဲ့ဒီသဘောသားစီတည်ပြီးတော့အခုအထုဇာယောဂီပုဂ္ဂိုလ်မှာအတုအခဲလိုက်ပဲမှတ်နေရတာပါပဲ။သူတွင်ကျဲတဲ့လောကမှာတွင်ကျဲတဲ့အသုံးနှုတ်တိုင်းပေါ့လေ။ဟောမဲကဖောင်းတက်လာတာကိုကိုယ်ဘာသာလိုက်ပေါ့ဖောင်းတယ်ပေါ့။အင်္ဂလိပ်လိုဆီရိုက်စင်ခေါ်နေတော့ပိန်ကြတော့လဲဆီဖောလိအညီပေါ့။ကြော်တယ်လှတယ်ချတယ်ဆိုတော့ကိုယ်ဘာသာလိုက်ပေါ့လေအညီတွေတက်တက်ပြီးတော့ဒါတော့အဲမှမပေးရတယ်ဒီမှာပညာတည်တော့ပါနေသေးတာပေါ့ဘုဒ္ဓနာပညာလည်းပါတာပဲအဂရပညာလည်းပါတာပါပဲအခုနအမြည်တက်တက်ပြီးတော့မှနေတော့နာမပညာလည်းပါနေတာပဲပါပါစေကိစ္စမရှိဘူးမစားပိုင်းပါတော့ဒီလိုပဲလုပ်ရတာပါပဲဒီမှာဒီတော့ပေါ်တဲ့အာယုံကိုကာယအနုပ္ပစီကာယပေါ်မှာဖန်တတ်တတ်ရှုရမယ်ဆိုတာဘယ်လိုရှုရမလဲဆိုတာဝေဒနာจิตဓမ္မလို့ရှုရမယ်လို့ဘယ်လိုရှုမလဲကာယလို့ပဲရှုဆိုတာပေါ့လေကာယကိုကာယတိုင်းရှုအမြည်တက်တာပြီးတော့ပေါ့လေအမြည်ဆိုတာစိတ်ထဲအမြည်ပေါ့တက်တာပြီးတော့ရှုပါလို့သိစီခြင်းလို့မြတ်စွာဘုရားကကာယအနုပ္ပစီလောက်တည်းမပြောဘဲနဲ့အနုပ္ပစီမှာကာယလေးတစ်ပုဒ်ထည့်ထားတာရှုဖို့ကိုပြတယ်လို့ကိုယ်ကိုယ်ပြပြချမ်းသာဖြစ်အောင်လို့ကြည့်ရတယ်ဆိုတာပေါ့လေအဲ့ဒီသဘောသိခြင်းလို့ပြရတာပါပေါ်တာကဖောင်းမှုပေါ်တာလေပိန်နေလို့သွားပြီးတော့လုံးလုံးမရပါဘူးပေါ်တာကပိန်မှုပေါ်နေတယ်အခုကဖောင်းတယ်လို့သွားပြီးတော့ပြောင်းပြန်လုံးလုံးမရပါဘူးတခြားဝေဒနာစိတ်ဓမ္မလို့ဒီလိုအမြည်တက်လို့ချင်းရတော့ပို့ပြီးတော့လွဲချော်သွားနိုင်ပါတယ်ဒီတော့ဖြစ်ရှိတာကိုသူဖြစ်ရှိတဲ့အတိုင်းအမိတတ်ဖို့မိတတ်ပြီးတော့မှတ်ဖို့မြတ်စွာဘုရားအမိကြတာပါစိတ်ဆိုတာမျိုးကတော့ပုံသဏ္ဍာန်ပညာအခရပညာနဲ့အတုံးနှုံနေပုံမှာပဲအကျေအစာများနေတော့ပညာပေါ်တော့ပရမငုတ်ဆိုတဲ့ဆိုးစကားရှိပါတယ်ပညာတရားဖုံးထားတော့တကယ်မျက်မှောက်တည်ရတဲ့ပရမတရားတွေကငုတ်ရှိုးနေတယ်မတင်ရှာဘူးဒီတော့စိတ်ကြိုက်ပြီးတော့ပညာတိလည်းပဲအတုံနှုံကအစာပေါ်လေးထည့်တန်ထည့်ရပါလေအဲဒီလိုအလေးထားပါမြားလို့နောက်ဝိရိယတတိသမာဓိအသိပညာတွေပေါ့လေအဲတစားတူးတက်လာလို့ရှိရင်တကယ့်သဘာဝတက်တက်ပရမတ္ထတွေပေါ့လေတဏ္ဍပေါ်လာမှာပါပဲအဲ့ဒီကကြလို့ရှိပရမတ်ပေါ်တော့ပညာတည်ငုတ်တယ်ဆိုတာပေါ့လေကိုပုဒ္ဒနာကြီးဆိုတာလည်းမရှိတော့ဘူးတကောလုံးလည်းမရှိတော့ဘူးတကောလုံးရဲ့အစိပ်အပိုင်းကိုရေတို့ပေါင်းတို့ဒူးတို့ဘာတို့ခြေတော်တို့လက်တို့ခေါင်းတို့အဲ့ဒါလည်းမရှိတော့ဘူးထိုင်နေသလားသွားနေသလားရနေသလားလဲနေသလားကွေးနေသလားဆိုတာဒါလည်းမထင်ရှားတော့ဘူးစောစောပိုင်းကအညီတွေတတ်တက်ပြီးတော့မှတ်နေရတာမျိုးလည်းမရှိတော့ဘူးပေါ်တော့နဲ့တည်တော့နဲ့ပေါ်တော့နဲ့တည်တော့နဲ့သူကလည်းသူပဲတခါတည်းအမိမတက်ရပဲနဲ့အာယုံနဲ့အတိဟာသူဟာသူတွဲတွဲတွဲတွဲပြီးတော့နောက်ပိုင်းကျမှတွားနေမှာပါအဲဒီကကြလို့ရှိရင်ပရမတ်ပေါ်တော့ပညာငုတ်ဆိုတဲ့လက်တွေ့တည်လာမှာပါအဲဒီအခြေအနေမရောက်ခင်ရှိဦးစွာတော့ပုံသဏ္ဍာန်လည်းပဲပေါင်းမှာပဲသောမူလမူချမှုအစာရအချင်းရအကာရပညာလည်းပေါင်းပါပဲသူဆိုင်ရဆိုင်ရအမိလေးတွေတက်ပြီးတော့မှတ်နေတာလည်းဒါလည်းပေါင်းပါပဲပါပစီပါကိစ္စမရှိပါဘူးတခြားတစ်ပါးစိတ်မရောလို့ရှိရင်ဒါပါလေတော်ပါပြီဒါပဲအရေးကြီးပါတယ်တုတ်တန်ဤဆိုတာက အများနာလေတဲ့အတုံးနှုံနဲ့အလုံးလုံးလို့ဖြစ်ပါတယ်ပရမအတုံးလုံးနေအဘိဓမ္မာနိတ္တတနဲ့တွားပြီးတော့လုံးလုံးမရပါဘူးဖောင်းမှုပေါ်လာလို့ရှိရင်ဖောင်းတယ်ဆိုအမိတတ်တာသူဖြစ်ရနဲ့သုံးတဲ့သုံးတဲ့ခွင်ကြပါတယ်အဲ့ဒါတိစ္ဆာပညာခေါ်ပါတယ်ပေါ်လာတဲ့တဘာဝအလိုက်လေယောကံနဲ့အမိတဲ့ပင်မှုပေါ်လာတယ်ဆိုလို့ရှိရင်ပိန်တယ်လို့ဒီလိုအမိတတ်မှတ်တာဒါတိစ္ဆာပညာခေါ်ပါတယ်မာရာပေါ်လို့ရှိရင်မာတယ်ပြောတာပေါ်လို့ရှိရင်ပြောတယ်ပူတာနှွေးတာအေးတာပေါ်တာတစ်ခုပေါ်လို့ရှိရင်ပူတယ်နှွေးတယ်အေးတယ်ပေါ်တယ်ဆိုတာဒီလိုဖြစ်ပေါ်လာတဲ့တဘာဝအလိုက်ပေါ်လေသူနဲ့လျော်ကားနဲ့အမိတတ်တာကိုတစ္ဆာပညာတိလို့ခေါ်ပါတယ်အနည်းပြီးနာမပညာလို့လည်းခေါ်ပါတယ်အမိတတ်တာအထုဇာယောဂီပုဂ္ဂိုလ်တွေမှာဒီလိုအမိတတ်တာလို့အပ်ပါတယ်အမိတတ်ပြီးတော့မှတ်မှာကိုယ်ကိုယ်ပြောဖြစ်ပြီးတော့သမာဓိဖြစ်လွယ်ပါတယ်ဥပမာအဖြစ်အကြောင်းရောက်စကလေးဟာစလုံးလေးတွေကစပြီးတော့သင်ရပါတယ် ABCD စသည်ပါလေစလုံးလေးတွေဒီတိုင်းကြည့်သွားလို့မရပါဘူးကြည့်ရုံနဲ့ပြီးတာဟုတ်ပါဘူးစလုံးလေးဒီမှာကိုယ်ပိုင်အတ္တဝက္ခလေးရှိအဲ့ဒီကိုယ်ပိုင်အတ္တဝက္ခလေးတွေကိုထွက်ရပါတယ်ဒါမှဒီအတ္တမှန်ပါတယ်တန်လေးတွေမှန်သွားပြီဆိုလို့ရှိရင်တစ်လုံးပေါင်းနှလုံးပေါင်းပေါ့လေဇီတိကဲအရတီရဲ့စသည်ပေါ့လေဒါမျိုးတွေအဲ့ဒါလေးတွေအတ္တထွက်ပြီးတော့လေ့လာရပါတယ်စိတ်ထဲတွေမှတ်လို့မရပါဘူးစိတ်ထဲတွေမှတ်လို့ရှိရင်အတ္တမှမရနိုင်ဘူးနော်အဲ့တော့စလုံးလေးတွေရဲ့ကိုယ်ပိုင်အတန်လေးတွေထွက်ရတာရဲ့အဲ့ဒီစလုံးလေးတွေပေါင်းထားတဲ့စလုံးပေါင်းအတန်လေးတွေထွက်ရတာဟာလူအပ်တဲ့အလေးချက်ပါပဲကြည်သွားရုံနဲ့မရပါဘူးနောက်စလုံးပေါင်းလေးတွေကနေပြီးတော့ဝါကြတူလေးဝါကြတူလေးတွေကဝါကြရှိအကြောင်းအရာတွေကိုရေးဖွဲ့ထားတဲ့စောင့်စားတာဒီထပ်သွားနိုင်တဲ့အထီးဖြစ်သွားတော့တာပဲအဲ့ဒီကကြလို့ရှိရင်စလုံးပေါင်းပြီးတော့ဖတ်နေဖို့မလိုတော့ငါကအလေးချင်းတဲ့တခါတည်းဒေါက်တာတို့နဲ့တောင်းပြီးတော့ဖတ်သွားနိုင်တော့တာပါပဲအဲ့ဒီသဘောမျိုးပါပဲယောဂီရောလည်းပထမစကားစားမှာတော့ပေါ်လာတဲ့အာယုံလေးတွေကိုသူနဲ့ထိုက်တန်တဲ့အနာမီလေးတွေတတ်တတ်ပြီးတော့ဖတ်နေတာဟာသမာဓိဖြစ်လွယ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဟိုအရင်တည်းကမာဒီကာကြီးတို့လက်ထက်တွေကဒီဒါလည်းပြောဆိုတာလေပြဿနာတွေဖြစ်ခဲ့ဘူးဘာတည်တယ်ဆရာကြီးကနောင်လောင်နောင်သားတွေပေါ့လေမမသားသားဖြစ်အောင်ဆိုပြီးတော့စီစီပြီးတော့ပြခဲ့ပါတယ်အဖြေလေးလည်းပြခဲ့ပါတယ်သူစီစီပုံကတော့နာနုစတိဇပညာတိဝဝစေနသဘာဝတမောဂိုက်တီတီဒီနေရာမှာစစ်စစ်ပြရည်လှုပ်တဲ့အလုတ်ကပရမအလုတ်တကယ်အရှိသဘောတွေကိုသိရအောင်ပေါ့လေလှုပ်တဲ့အလုတ်အမိမတာပဲနဲ့ဒါလေးစိုက်ကြည့်နေမပြေဘူးလားတဲ့တစ္ဆပညာတိခေါ်တယ်သူနဲ့ထိုက်တာနဲ့အမိတွေတတ်တတ်နေရတယ်တဘာဝတရားတွေတတ်တတ်ပြီးတော့မှတ်နေရတာလေပိုးမနေဘူးလားတဲ့ဒါသူကယုတ်တိရှိတယ်ယုတ်တိရှိတယ်ဆိုတော့သူလက်ခံရတာပေါ့ဒီတော့အဖြေရပြပါတယ်တိစ္ဆံကဲဒီပုပ္ပဘာကြီးတဲ့ခဏိကသမารိအာမကောင်းခင်အတိညာမဖြစ်ခင်တော့ရှေ့ပိုင်းမှာတော့ဒါလိုပါတယ်တဲ့ရှေ့ပိုင်းမှာတော့အမိတတ်တာတိစ္ဆပညာတိတတ်တာတော့ဟုတ်ပါတယ်တဲ့သို့တော်လည်းပဲဘာဝနာယပဏဝတ္တမာနယပိညတ်တိတမတိကဝိတဝသဘာဝေယောစိတ်တံဒိဋ္ဌိတိခုနကလေးဟာကိုယ်ပင်စလုံးလေးတွေလည်းတည်သွားပြီစလုံးပေါင်းတွေလည်းတည်သွားပြီဝါကြအတူကဆိုင်ပြီးတော့အရှိအကြောင်းအရာတွေလည်းဖတ်နေသွားပြီဆိုလို့ရှိရင်အထုအတန်ထွက်ဖို့မလိုသလိုတမ်းပြီးတော့ဖတ်သွားနိုင်တယ်လာလို့ပါပဲဝိရိယတတိသမာဓိတွေလည်းအာကောင်းပြီးအတိညာဉာဏ်လည်းပဲထူးထူးခြားခြားဖြစ်လာပြီကနပုံသဏ္ဍာန်ပညာအာဂရပညာတွေလည်းမရှိကိုယ်တွေကပေါ်တဲ့သဘာဝတသက်တွေကိုတော်တော်လေးတက်တက်ကိုမြင်လာပြီဆိုလို့ရှိရင်အ အမိတတ်ဖို့မလိုတော့ဘူးတဲ့စိတ်နေစိတ်ထားနဲ့အတိညာဖွံ့ဖြိုးတိုးတက်လာလို့ရှိရင်အဲ့ဒီပညာတည်ကျော်သွားပြီလွန်သွားပြီအသုံးပြုမလိုတော့ဘူးတဲ့စိတ်ကလေးကဘယ်ရောက်နေလဲဆိုတော့သဘာဝရောတိတစိတ်တန်တည်တည်တဲ့တကယ်သဘာဝအစစ်တရားတွေပေါ်မှာပဲအထူးအားဆက်ရဖျားနေပေါ့လေအဲ့ဒါလေးကြီးစိတ်ကလေးကရှုမှတ်လျက်တည်နေတယ်အဲ့လိုဆိုပါတယ်အဲ့ဒါကတော့ပရမတ်ပေါ်တော့ပညာကုန်တဲ့အပိုင်ရောက်လာပြီဆိုလို့ရှိရဲ့ဒီအမိတွေတတ်နေအဘိုးပဲအမိတွေတတ်နေလို့ရှိရင်ထောက်ထောက်ထောက်ဖြစ်နေတော့ဟိုကပရမတ်ထဖြစ်စီကြီးကိုစိစိဆက်ဆက်မလိုက်နိုင်တော့ဘူးအဲ့တော့ဖြစ်စီကြီးကိုအသာလေးထိုင်ကြည့်နေတော့အကုန်လုံးသိတော့တာပဲဒီခါကျတော့အဲ့ဒီအပိုင်ဒီရောက်ဖို့ရပရမတ်ဆိုယောဂီဒီပေါ်လာတဲ့သဘောတရားကိုသူအမိတက်ပြီးတော့မှတ်ရတာဟာတကယ်လို့လို့လို့ရတာပါဆိုတာနားလည်ထားဖို့ပါပဲ
So at this stage this nature will be obvious to the yogi without having to note it with a mental labeling
ဒီရှာပေါ်လာတဲ့ကာယပေါ်မှာကာယတစ်ခုပေါ်မှာပေါ်လိသူထိုက်တာနဲ့အမိတက်ပြီးတော့ဒီလိုအဖမထတရှုမှတဲ့အလစ်လောက်ရမယ်ဆိုတာကာယ ानु ပ္ပစီဆိုတာပါလေကာယ ानु ပ္ပစီမှာအနုပ္ပစီဆိုတဲ့အထူးပြတဲ့အကြီးတပုဂ္ဂိုလ်နံပုတ်တက်တက်လှုပ်လိုက်လို့ရှိရင်အနုပ္ပစနာလို့ဖြစ်သွားပါလေအနုပ္ပစနာဆိုတာအနုအဖမထတပစနာရှုမြင်ခြင်းအရှိမီကြီးအလေးထလောက်တဲ့ပုဂ္ဂိုလ်အနုပ္ပစီခေါ်ပါတယ်ဒီတော့ဝိသေသနာပုဂ္ဂိုလ်နေပြီးတော့ရိုးရိုးနာပုပြောင်းပြီးတော့ကြည့်ကြပါစို့အနုပ္ပစနာအဖမ္မန္တတရှုမြင်ခြင်းအနုပ္ပစီစီတဲ့ပုဂ္ဂိုလ်အနုပ္ပစနာကိုပြပါတယ်အဖမ္မန္တတရှုမြင်ခြင်းတဲ့ပေါ်လာတဲ့အာယုကိုတချီတဲ့ဒီလိုမှမရှိလို့မရဘူးဖာမန်ထထလို့ဆိုထားပါတယ်ဓမ္မတည်ကြတယ်လीတစ်ချက်တည်းကြည့်ုံနဲ့အဲနောက်ဆက်ပြီးတော့မရှိလို့ရှိရင်ဒါပါလဲဘယ်လိုလဲဆိုတာမသိရဘူးပေါ့လေ့လာတယ်ဆိုတာပြီးပြီးပြီးပြီးလေ့လာရတာကိုဖာမန်ထထလေ့လာရတာဟုတ်ဟာဖာမန်ထထရှုခြင်းဆိုတာဘာတုံးနဲ့သူရဲ့အထုတ်တယုတ်အထဲကူကဘာတုံးနဲ့ဘယ်လိုအင်အားကြီးပါလာမှဖာမန်ထထရှုမြင်တဲ့အနုပါစနာဖြစ်ပါတုံးဆိုတာပေါ့လေအဲ့ဒါကိုအာရီချက်ပြထားပါတယ်အာတာဘီစံပချာနောစတိမာဆိုတာပေါ့လေဒါကအနုပါစနာရဲ့တရားဒီအာတာဘီဆိုတာထေရပေါ်လာတဲ့ကာယပေါ်မှာပွားလဲပေါ်လာလို့ရှိအပူတပြင်းအဲ့ဒီစီစိတ်ရောက်တော့အောင်အားဆက်ရတယ်အပူတပြင်းအားဆက်ရတယ်အဲ့ဒီဝိရိယရှိရတယ်လို့ဆိုလို့တယ်။အဲ့ဒီဝိရိယရှိရတယ်ဆိုတော့အပူရပြင်းအားစိုက်ရတယ်ဒါပါပဲ။အပူရပြင်းအားစိုက်တော့ခုနစတိမာအရာပေါ်လीအဲ့ဒီအားစိုက်တဲ့အာယုံလေးရောမှာတတိလေးရကတ်လာတယ်။ဆွဆွမြဲမြဲကတ်လာတယ်။အားစိုက်လေးလေးပို့ပြီးတော့တတိကလေးရကတ်လာလေးလေးပဲတတိမာလည်းဖြစ်လာစတိမာလည်းဖြစ်လာတယ်။အဲ့ဒါလည်းအနုပါစနာပဲ။ကတ်ပြီးဆိုရင်ဒီစိတ်ကဘယ်မှမပြေးတော့စုစည်းမှုခဏခဏတမာတိလည်းရသွားတယ်။တတိပဋ္ဌာန်တုံးမှာတော့တမာတိဖြစ်တော့ပုံတော့မပြပါဘူး။ဒါပြန်လို့တတိယူလိုက်လို့ရှိရင်တမာတိလည်းအလိုလိုယူပြီးသားဖြစ်သွားပါတယ်။စိတ်စုစည်းမှုလည်းရသွားတယ်။အဲ့ဒါလည်းအနုပါစနာတစ်ခုပဲ။သူကတော့ရှုနေတာပဲစိုက်ရှုတာပဲ။ဟိုကအားစိုက်တဲ့ဝိရိယကတတိကအာယုံမှာကတ်တယ်။စောစောမြေမြေကတ်တယ်။တမာတိကစိတ်ဓမ္မစိုက်ကြတယ်။တောင်းတာလေးဘောစိုက်ကြတောင်းတာဒီတင်းတာဘောစိုက်ကြတာတင်းတာဒီလှုပ်တာဘောစိုက်ကြတာလှုပ်တာဒီမှာပေါ့စံပညာအယဓမ္မအတိလေးဖြစ်သွားတာဒီတော့အတ္တအတ္တပိစမ္ပဇံတော့စတိမှာဆိုတာကတော့အနုပဿနာကဖမ္မတတရှုဆိုတဲ့စကလုံးရဲ့လိုအပ်တဲ့အင်အားတယုတ်အထယ်ကိုတွေကိုပေါ့လေသူကဖော်ပြပါတယ်ဆိုလိုတာကတော့ကာယပေါ် ကာယပေါ်မှာကာယလူရှိတဲ့အခါမှာတမန်ငါရှင်ကလုံးလုံးမရဘူးအခုကူပြောခဲ့တဲ့အားတွေထည့်ရှုပါလို့ဒီလိုဆိုလိုတယ်အဲထည့်ရှုလို့ရှိရင်ဒါအနုပါစနာဖြစ်တော့တာပဲအဲ့ဒီစိတ်ပိုင်းဆိုင်ရာအခုပြောခဲ့တဲ့စွမ်းအားတွေရှိနေတာရှိအောင်လုပ်တာအားဆိုင်နေတာဆွဲမဲ့ဆိုတာဖြန့်နေတာစိတ်စူးစီးပေးနေတာဒီတော့သူရဲ့သဘောမှန်လေးတွေသိနေတာဒါအဖန်ဖန်ထထအနုဝဆနာအရာပေါ့လေအဖန်ဖန်ထထရှုမြင်ခြင်းပါပဲကာယပေါ်မှာကာယလို့အဖန်ဖန်ထထရှုမြင်ရတာဘာဖြစ်လို့လဲလို့ဆိုတော့သူ့မှာရှိနေတဲ့သဘာဝတွေအသေးစားသိရအောင်လို့သူ့မှာရှိနေတဲ့သဘာဝတွေကဘာတွေလဲဆိုတာပေါ့လေသူ့သဘာဝလက္ခဏာရှိတယ်သူ့မှာရှိနေတဲ့ပေါ်ပြီးတော့ရောက်မမြဲတဲ့အနိစ္စမကောင်းတဲ့ဒုက္ခဒီထဲမှာအတ္တမပါဘူးပြီးတော့မတင့်တယ်မဖွဲရအရှင်မပြေဘုံပေါ့လေဒီရုပ်ကြီးဟာအဲ့ဒါသူ့မှာရှိနေတဲ့သဘာဝတွေအဲ့ဒီသူ့မှာရှိနေတဲ့သဘာဝတွေသူ့မှာရှိနေတဲ့အချင်းရာတွေမြင်အောင်လို့ရှိရတဲ့သဘောပါပဲအဲ့ဒါတော့နောက်နေ့ထိကြာမှာပဲစာတွေနဲ့လက်တွေနဲ့ပေါင်းစပ်ပြီးတော့ပြောပါမယ်ဒီနေ့တော့ဒါတော့ပဲတော့ကြအောင်စို့
Anupassana, observing repeatedly, means observing with the necessary mental strength, such as effort, sustained mindfulness, concentration, so that there will be clear knowledge. Sadhu, sadhu, sadhu.